ဒီနေ့ပြုလုပ်တဲ့ပွဲလေးနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောပြပေးပါ့။အဓိကဘာအတွက်လုပ်တာပါလဲခင်ဗျ။
အဓိကကတော့ပြည်သူတွေသားထဲမှာဖြစ်ပေါ်နေတဲ့ဟိုမဲဆင်းခွင့်ဆုံးရှုံးနိုင်ခြင်းရှိတယ်။မဲဆင်းအမှားပြမှုတွေမဲဆင်းထဲမှာမပါဝင်မှုတွေအတွက် awareness ရဖို့အတွက်ကြီးရပါတယ်။ဒီလိုပွဲကခေါင်းစဉ်ကမဲပေးပိုင်ခွင့်မဆုံးရှုံးဖို့မဲဆင်းကြီးကြားဖို့ဆိုပြီးတော့ပြည်သူတွေစီ awareness ရဖို့ပြုလုပ်တဲ့ပွဲလေးပါ။
အခုဒီပွဲမှာပေါ့လေလူတွေမဲပေးခွင့်မဆုံးရှုံးဖို့အတွက်ဘယ်လိုသတင်းစကားမျိုးတွေများပါပါလဲခင်ဗျ။
တဲ့င်းပေးတာကတော့သူတို့တွေကလွယ်လွယ်ကူကူမဲပေးရမယ့်အစားသူတို့ခက်ခဲတဲ့နီလန်းတွေကိုဖန်တီးထားကြတယ်။ခက်ခဲတဲ့နီလန်းတွေကိုဖန်တီးထားပြီးတော့ခက်ခဲတဲ့နီလန်းတွေဟာဟိုမှန်ကန်မှုမရှိဘူးဆိုတာမျိုးဖြစ်နေတယ်ပေါ့နော်။ရာဂိုင်းလုံးတစ်ပွဲဆိုတော့မှန်ကန်မှုမရှိဘူးဖြစ်နေတဲ့အခါမှာပြည်သူတွေမှာပြည်သူတွေမှာဘာဆက်လုပ်ရမှန်းမသိဘူး awareness ညော့နေတဲ့အပိုင်းလေးတွေရှိပါတယ်။အဲ့ဒါကြောင့်မို့သူတို့ကနိုင်ငံသားဖြစ်ခွင့်မှာအရေးကြီးဆုံးဖြစ်တဲ့ကိုယ့်ရဲ့အခွင့်အရေးပေါ့။ဆိုတော့ဒီနေ့ဒါလှူရှားနေရတဲ့ရုန်းကန်နေရတဲ့ဘဝမှာအစင်မပြေမှုတွေမညီမျှမှုတွေခံစားမှုတွေကိုညီးတွားနေုံနဲ့မပြီးဘူးအဲ့တော့ဒီညီးတွားမှုတွေကနေရုန်းထွက်ဖို့အတွက်ကျွန်တော်တို့ဒီ election ဟာအကောင်းဆုံးသောအခွင့်အရေးဖြစ်တယ်အဲ့တော့ဒီကိုစီရရှိတဲ့အကောင်းဆုံးသောအခွင့်အရေးကိုအမေရစုတ်ကိုင်နိုင်မှုဆိုရလဲမဲပေးပိုင်ခွင့်ဖြစ်တယ်အဲ့တော့မဲပေးပိုင်ခွင့်ရှိဖို့ဟာမဲဆင်းထဲမှာပါဝင်မှဖြစ်တာဖြစ်တဲ့အတွက်မဲဆင်းကြည့်ခြင်းဟာလည်းမဲသွားပေးရမယ်နေ့ကဲ့သို့ပဲအရေးကြီးတယ်အဲ့ကြောင့်ပြည်သူတွေအားလုံးကဟိုအချိန်တန်ရဲမဲသွားပေးလိုက်ရုံမှာပဲဆိုတာမျိုးမဟုတ်ပဲねမဲစင်းကိုသွားကြည့်ကြပါသွားကြည့်လိုက်လို့ကိုယ့်နာမည်ပါအောင်စစ်ပါကိုယ့်နာမည်တွေပါဝင်ပြီဆိုရင်တန်ခံအောင်စစ်ပါမပါဝင်ဘူးမမှန်ကန်အောင်ဆိုလဲရှောက်လာအတီးတီးနဲ့ပြန်လဲပါဝင်လာအောင်မှန်ကန်လာအောင်ပြုလုပ်ကြဖို့ပြည်သူတွေကိုတိုက်တွန်းလို့ဆိုရဲယူရချက်ပါ
ဟုတ်ကဲ့ခင်ဗျာခုနပြောသလိုပေါ့လေဒီမှာခက်ခဲအောင်လုပ်ထားရဲဆိုတဲ့အပိုင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ဥပမာလေးနဲ့ပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ဒါကဒီမိုကရေစီနိုင်ငံလို့ချီးကျူးလာတဲ့နိုင်ငံတကာပါမဲပေးခွင့်ရဆိုလို့ရှိရင်ကိုယ့်ရဲ့ ID နဲ့ကိုယ်သွားပေးခွင့်ရှိပါတယ်နံပါတ်တော်နိုင်ငံမှာကမဲဆင်းကိုပါဝင်အောင်လုပ်အောင်ဟဲ့ပြီးတော့မဲဆင်းထွက်လာရင်စောင့်ကြည့်အောင်ဟဲ့ပထမတစ်ခေါက်ထွက်လာမှားနေရင်ပြင်အောင်ဟဲ့အခုဖြစ်ပေါ်နေတဲ့ဟာတွေကခက်ခဲမှုတွေပဲပေါ့ရှင
်
မဲဆင်းထဲမှာကိုယ့်နာမည်တွေအားလုံးမပါ39ရိုင်းနဲ့30မီတာစုမဲဆင်းတော့ပါဝင်ပါဘူးအဲ့တော့မပါဝင်တဲ့အခါဘာလုပ်ရမလဲဆိုပြီးတော့ရက်ခွက်လူကြီးကလည်းဟိုရက်ခွက်ရုံးကလည်းဟိုတိတိချာချာရှင်းပြခြင်းမရှိပါဘူး။နောက်တစ်ခါပါမယ်ဆိုပြီးနှုတ်ပြောလေးနဲ့ပဲဟိုပြီးနေတဲ့အပိုင်းလေးတွေမှာရှိတော့တကယ် problem တွေဖြစ်နေတဲ့ဟာကို solution ဘယ်လိုတွေနဲ့အခြေတွေဘယ်လိုတွေနဲ့ဖြေရှင်းပြီးဘယ်လိုတွေနဲ့ဆောင်ရွက်သွားကြမလဲဆိုပြီးတော့ကျွန်တော်တို့ကဒီနေ့ awareness တွေမြင့်တင်တဲ့အပိုင်းလေးပါ။အဲ့တော့အခက်ခဲမှုတွေကဘာတွေလဲဆိုအခက်ခဲမှုတွေပြောပြပြအောင်မလိုလားအောင်ပြည်သူတွေကြားထဲမှာဖြစ်ပေါ်နေတာပါ။နောက်တစ်ခုခက်ခဲနေတာတစ်ခုက27အတွင်းမှာဒီပြင်ဆင်ထားတဲ့ရှောက်လာတင်ထားတဲ့သူတွေရဲ့မဲဆင်းရင်းတွေကိုဘယ်အချိန်မှပြန်ကြည့်ရမလဲဆိုတော့အမေကထွက်လာပါတယ်။အဲ့အရာကိုတာဝန်ယူပေးဖို့ဟာဒီမဲဆင်းအတွက်မှန်ကန်တိကျမှုအတွက်တာဝန်ယူရတဲ့သူတွေကလည်းကျွန်တော်ဒီနေ့ပေါ့ဒီနေ့လုပ်တယ်ဆိုတာပြည်သူတွေရဲ့အတန်နဲ့ပြည်သူတွေကြားထဲမှာခက်ခဲနေတဲ့အခက်အခဲလေးတွေကိုကျွန်တော်တို့ကဖွင့်လင်းမြင်ပါမှုရှိအောင်မီဒီယာရှင်းလင်းမှုလုပ်ကြပါ။အဲ
့တော့
ဒီအခက်အခဲတွေဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းပေးတဲ့ problem solving ကိုလုပ်ပေးရမှာတော့တက်ဆိုင်ရာတာဝန်ရှိသူများပါ
မနေ့ကပဲဒီဥတင်အေးကိုတိုင်းမဲဆင်းကတ်တာတွေကိုလိုက်ကြည့်ပြီးတော့ तू ကပြောသွားတဲ့ထက်မှတခုပါတာတော်တော်လေးစိတ်ဝင်စားစရာကောင်းတယ်အဲ့မှာ तू ကမဲဆင်းမှာနာမည်ပါဖို့အရေးကြီးဆုံးပဲဒါပေမဲ့ကြံတဲ့အချက်လက်တွေမှားနေလဲကိစ္စမဖြစ်ဘူးနာမည်ပါရင်မဲပေးခွင့်ရမယ်ဆိုပြီးပြောတယ်အဲ့တော့ तू အဲ့ဒီပိုင်းနဲ့အဲ့ဒီပြောဆိုမှုနဲ့ပတ်သက်လို့ရောဘယ်လိုများမြင်ပါလဲခင်ဗျ
တခုခုမှားရင်းနေမဲပေးခွင့်ဆုံးရှုံးသွားမလားဆိုပြီးတော့စိုးရိမ်မှုတွေကိုလှုပ်ပြောလေးတခုနဲ့ဖြေရှင်းလို့မရပါဘူးတကယ်တော့ဒါဒီလိုပြောတာတကယ်အမှန်ဆိုလို့ရှိရင်ဖီလာတို့ရာစာထုတ်ရေတော်၎င်းတခုခုဟိုတည်ရဝင်ဖြစ်ဖို့အတွက်ရေးကြည့်ပါတယ
်နောက်တခုပေါ့လေနောက်ဆုံးတခုအနေနဲ့မေးချင်တာအခုလိုမျိုးပေါ့လေဒီမဲဆင်းတွေမှားနေတဲ့အပိုင်းမှာတချို့ကပြောနေကြတာ90ရာခိုင်နှုန်းလောက်မှားတယ်ဆိုပြီးတော့ပြောနေကြတယ်ဒီလိုမှားယွင်းမှုတွေကသွေးရိုးသားရိုးဟုတ်ရလားဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲခင်ဗျ
တော့ပြုတ်လို့တဲ့သူကကိုပြုတ်ရဲ့အမှုကိုကိုခံစားရမှာပါကိုစိုက်တဲ့အတူရဲ့ကိုစားရမှာပါရှင်သူများအပိုင်းကိုမပြောချင်ပါဘူးအဲ့တော့ဆွေစိုးပြည်သူတွေအပိုင်းကဒီလိုတွေဖန်တီးထားတဲ့စုံရင်သာခက်ခဲတွေကြားရရုံးထွက်ဖို့အဆင်မပြေမှုကြားရအဆင်ပြေအောင်ကြိုးစားဖို့အားလုံးရဲ့တာဝန်ပါလို့ပြောကြားချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ရှင်းပြ
တယ်ကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့